ခုပထမဆုံးဧပြီလ3ရက်ကလိုဝီအင်စတီကျူမှာဖော်ပြခဲ့တဲ့ကြာရှောမှုနေကြကမြန်မာစစ်တပ်ဘလို့အသက်ဆက်နေတယ်လဲဆိုတဲ့ကောင်းစင်နဲ့ဆောင်းမရှင်ဒေးဗစ်စကော့မက်သစ်ဆန်ရဲ့ဆောင်းမကိုတင်ပြပါမယ်။ပြီးခဲ့တဲ့နှစ်ကမြန်မာနိုင်ငံမှာဖြစ်ပွားနေတဲ့ပြည်တွင်းစစ်မှာမြောက်ပိုင်းမဟာမိတ်တပ်ဖွဲ့1028စစ်စင်ရေးအောင်မြင်မှုတွေရခဲ့ပြီးမြေပြပခါတိုက်ခိုက်မှုတွေဆက်ဖြစ်နေပါတယ်။စစ်ကောင်းစီဟာနယ်မြေတွေအခြေစိုက်စခန်းတွေနဲ့တပ်သားတွေအကြဆုံးများနေပြီးပေမဲ့လည်းအများထင်သလိုပြိုလဲမသွားသေးပါဘူး။ခုချိန်မှာမကြခင်စစ်ကောင်စီပြိုလဲသွားတော့မယ်ဆိုရဲအလွန်ကျွံအကောင်းမြင်သုံးသပ်မှုတွေကိုယုံရခတ်လာပါတယ်လို့ဆောင်းမရှင်ကဆိုပါတယ်။မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ရဲ့ထိုးစစ်ဆင်တိုက်ခိုက်မှုတွေအတွက်မှာမြို့ရွာပေါင်း90ကျော်လက်လွတ်ဆုံးရှုံးခဲ့ရတာငင်းစရာမရှိပါနဲ့။ခုချိန်ထိပြည်နယ်တိုင်းမြို့တော်ဒါမှမဟုတ်မြန်မာစစ်တပ်ရဲ့စစ်တိုင်းဌာနချုပ်တရှိတဲ့မြို့တွေတမြို့မှမကြသေးပါဘူး။ဒါအပြင်စစ်ကောင်စီထိန်းချုပ်ထားတဲ့မြို့တွေထဲမှာဆိုရင်စီးပွားရေးမြို့တော်ရန်ကုန်အောက်ချုပ်ရေးမြို့တော်နေပြည်တော်နိုင်ငံအထက်ပိုင်းအချက်အချာမြို့တော်မန္တလေးဆက်လက်နှက်ပစ္စည်းဆက်ယုံနေရှိတဲ့ပြည်내မကွေးမြို့တွေနဲ့လေဒတ်စခန်းတည်ရှိတဲ့မိထီလာမြို့တွေမှာတော့တည်ငြိမ်နေဆဲဖြစ်ပါတယ်။2028စစ်စင်ရဲ့တိုက်ခိုက်မှုတွေကြောင့်တရုတ်ထိုင်းတို့နဲ့နေဆက်ကုံတွယ်ရေးပြတ်တောက်သွားပြီးမြေကြောင်းကုံတွယ်ရေးကဆက်ရှိနေဆဲဖြစ်တဲ့အတွက်လေကြောင်းတိုက်ခိုက်မှုတွေလုပ်ဖို့အဓိကလိုအပ်တဲ့လေယာဉ်စီနဲ့စစ်ဘက်ဆိုင်ရာပစ္စည်းတွေကိုဆက်လက်ပြီးတင်သွင်းရရှိနေဆဲဖြစ်ပါတယ်။စစ်တပ်ပိုင်းကပ္ပစဆက်ယုံတွေကနေဘုံတွေကြည်စံတွေလက်နက်ကြီးတွေနဲ့အခြားလက်နက်အမျိုးမျိုးဆက်ပြီးထုတ်လုပ်နေနိုင်စေဖြစ်ပါတယ်မြန်မာနိုင်ငံအလဲပိုင်းကယာနဲ့ချီတဲ့စစ်စခန်းတွေမပြိုလဲသေးတဲ့အတွက်ဒီစစ်လက်နက်ပစ္စည်းထုတ်လုပ်မှုနဲ့ဖြန့်မြူးမှုကွန်ရက်ဟာပုံမှန်အတိုင်းလေပတ်နေစေဖြစ်ပြီးမြန်မာနိုင်ငံအနောက်မှာတိုက်ခိုက်မှုတွေဆက်လုပ်နေနိုင်တာဖြစ်တယ်လို့ဆိုပါတယ်ညာလင်းတဲ့သူတေသနာအဖွဲ့ရဲ့လေလာသုံးသက်ချက်အရမြန်မာစစ်တပ်ဟာ2028စစ်စင်ရေးနောက်ပိုင်းမှာဒီဆောင်တိုက်ခိုက်မှုတွေဟာအကြိမ်ရေတွက်အရာရောဖြက်စည်းနိုင်စွမ်းနဲ့တိကျသေးချာမှုရရောစွမ်းရည်တိုးလာတာတွေ့ရတယ်လို့ဆိုပါတယ်။ဒီလိုမြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေကိုတားဆီးနိုင်မှုလေစီဖြတ်တောက်ဖို့နိုင်ငံတကာကတောင်းဆိုနေတာကြားလာပါပြီ။ခုဆိုရင်ဩစတြေးလျနဲ့အမေရိကန်နိုင်ငံတွေဟာမြန်မာစစ်တပ်အတွက်လေစီတင်သွင်းပေးနေတဲ့ကုမ္ပဏီနဲ့လူပုဂ္ဂိုလ်တွေကိုပိတ်မှတ်ထားအရေးယူတာတွေလုပ်နေပါတယ်။ဒီလိုပိတ်မှတ်ထားအရေးယူမှုတွေကိုနိုင်ငံတကာနဲ့ဟန်ချက်ညီညီတိုးချဲ့ချမှတ်ဆောင်ရွက်နိုင်မှာမြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေကြောကြသွားမှာဖြစ်ပါတယ်လို့ဆောင်းမရှင်ဒေးဗစ်စကော့မက်သစ်ဆန်ရဲ့ဆောင်းမကိုတင်ပြလိုက်ရပါတယ်။အခုဆက်လက်ပြီးခဲ့တဲ့နှစ်ကမြန်မာနိုင်ငံမှာမြေမြုပ်မိုင်းကြောင်းအရက်သားပြည်တွေတိုက်ဆုံမှုများလာတဲ့အကြောင်းအပီလာလီယက်က The Jurist သတင်းမှာဖော်ပြထားတာကိုတင်ပြပါမယ်။မြန်မာနိုင်ငံမှာမြေမြုပ်မိုင်းအသုံးပြုမှုတိုးလာပြီးခဲ့တဲ့နှစ်ကမြေမြုပ်မိုင်းပောက်ကွဲမှုကြောင်းအရက်သားတစ်ထောင်ကျော်လောက်တေကျေဒဏ်ရရှိခဲ့တဲ့အကြောင်းဒီထက်က20ရာခိုင်နှုန်းကကလေးငယ်ဖြစ်တဲ့အကြောင်းကုလသမဂ္ဂရဲ့နိုင်ငံတကာကလေးများရံမုံငွေအဖွဲ့ UNICEF ကပြောထားပါတယ်။မြန်မာနိုင်ငံဟာမြေမြုပ်မိုင်းအသုံးပြုမှုကိုတားမြစ်တဲ့ Geneva Convention သဘောတူညီချက်ကိုရောစစ်ရေးပြပခတွေအတွက်မှာကလေးသူငယ်တွေကိုအကာအကွယ်ပေးဖို့သတ်မှတ်ထားတဲ့ကလေးသူငယ်အခွင့်အရေးဆိုင်ရာ Convention သဘောတူညီချက်တွေကလက်ခံထားတဲ့နိုင်ငံဖြစ်တာကြောင့်အခုလိုမြေမြုပ်မိုင်းတွေအသုံးပြုနေတာဟာနိုင်ငံတကာဥပဒေကိုချိုးဖောက်မှုဖြစ်တဲ့အကြောင်းမြန်မာနိုင်ငံကပြည်ပခါမှာပါဝင်တက်ခိုက်နေတဲ့အဖွဲ့အစည်းအလုံးဟာမြေမြုပ်မိုင်းအသုံးပြုမှုကိုရှောင်ကျဉ်ကြဖို့လိုတဲ့အကြောင်းဖော်ပြထားတာကိုတင်ပြလိုက်ရပါတယ်ခင်ဗျာ။